မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူ1000+ကျော်နဲ့သေဆုံးသူ350ကျော်သွားပြီဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောလိုက်ပါတယ်။ဒီနေ့မှာ COVID-19 ရောဂါကြောင့်နောက်ထပ်သေဆုံးသူ32ယောက်ရှိတဲ့အတွက်သေဆုံးသူရေအတွက်ဟာ353ယောက်ရှိသွားပြီဖြစ်တယ်လို့ကျန်းမာရေးနဲ့အားသောဝန်ကြီးဌာနကဒီနေ့ည8:00မှာထုတ်ပြန်ထားပါတယ်။မနေ့ကတော့ virus ကြောင့်သေဆုံးသူ12ယောက်ရှိခဲ့ပြီးဒီနေ့မှာပြန်ပြီးတော့သေဆုံးမှုတိုးလာခဲ့တာဖြစ်ပါတယ်။ဒီနေ့သေဆုံးတဲ့သူအရေအတွက်ဟာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာတော့နေ့စဉ်သေဆုံးမှုထဲမှာအများဆုံးဖြစ်ပါတယ်။ဒီနေ့မှာနောက်ထပ် virus ကူးစက်ခံသူ1142ယောက်ထပ်မံတွေ့ရှိလာကြောင်း virus ကူးစက်သူဥယျာဉ်ဟာလည်း15525ယောက်ရှိသွားပြီဖြစ်ပါတယ်။မနေ့ကအောက်တိုဘာ1ရက်နေ့ည8:00ကနေဒီနေ့ည8:00အတွင်းဓာတ်ခွဲနမူနာစုစုပေါင်း6895ခုကိုစစ်ဆေးခဲ့တာမှာအဲ့လို virus ကူးစက်ခံထားသူ1142ယောက်ကိုထပ်မံတွေ့ရှိခဲ့တာဖြစ်ပါတယ်။သောပိုင်းကာလတွေတုန်းကတော့နေစဉ်ဗိုင်းရပ်စ်ရောဂါပိုးရှိမရှိစမ်းသပ်စစ်ဆေးမှု1000လောက်သာလုပ်ခဲ့ပေမဲ့မကြာသေးခင်သတင်းပတ်တွေကစပြီးရောဂါပိုးရှိမရှိစမ်းသပ်စစ်ဆေးမှုတွေကိုပိုပြီးလှုပ်လာနေတာကြောင့်ပိုးကူးဆက်သူတွေလည်းပိုပြီးတော့တွေ့လာနေရတာဖြစ်ပါတယ်။ဒါပြင်ဒီနေ့မှနှစ်ကြိမ်ဆက်ပိုးမတွေ့သူ222ယောက်ထပ်မံတွေ့ရှိတာကြောင့်ရောဂါသက်သာပျောက်ခင်းပြီးတော့ဆေးရုံကဆင်းဝင်ရသောသူဟာ4388ယောက်ရှိသွားပြီဖြစ်တယ်လို့ကျန်းမာရေးနဲ့အားသာဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ။